ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ရဲ့၃ရက်ကြာခရီးစဉ်တွင်သမ္မတဦးသိန်းစိန်အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တရားဝင်တွေ့ဆုံပြီးကုံသွဲ၍ယင်းနှိမ့်ညွတ်မှုနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေအကြောင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးလူ့အခွင့်အရေးကိစ္စကိုလည်းပြောဆိုခဲ့တဲ့အကြောင်း Miss Bishop ကပြောတယ်လို့ ABC Australia သတင်းဌာနကကိုးကားပါတယ်။ Australia တက္ကသိုလ်ကကျောင်းသားတွေမြန်မာနိုင်ငံမှာနောက်လာမယ့်နှစ်ကစပြီးပညာသင်ကြားဖို့အတွက်ကိုလံဘိုအစီအစဉ်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးကအတည်ပြုပြောကြားပါတယ်။ဒီအလဲပတ်ခီးစဉ်မှာ Miss Special ကဒေါအောင်ဆန်းစုကြည်နဲ့လည်း45မိနစ်ကြာတွေ့ဆုံခဲ့ပါသေးတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အားလုံးရဲ့ထောက်ခံချက်ကိုရစေချင်တယ်လို့ Miss Special ကပြောသွားပါတယ်။ပြီးခဲ့တဲ့နှစ်ကဩစတြေးလျနိုင်ငံရဲ့ဝန်ကြီးဘော့ဒ်ကမြန်မာနိုင်ငံကိုအလဲပတ်ရောက်ခဲ့ပြီးဒေါအောင်ဆန်းစုကြည်လည်းဩစတြေးလျနိုင်ငံကိုလဲပတ်ခဲ့ပါသေးတယ်။